ဖန်စီခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ကိုတရက်ခွင့်မှအကူအညီပေးခဲ့တဲ့88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့မနီလာသိန်းပါဝင်တက်ကြွလှုပ်ရှားသူ5ဦးကိုအာဏာပိုင်တွေကဒီကနေ့ပဲတရားစွဲလိုက်ပါတယ်။တရားစွဲခံရသူတွေဘက်ကတော့ဖန်စီခံလူငယ်တွေရုံးထုတ်တဲ့အချိန်မှာရုံးရင်းစံခတ်အခြေအနေကိုကြားဝင်ဖြန့်ပြေးပေးခဲ့တာသာဖြစ်ကြောင်းပြောဆိုထားတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကပြောပြပါမယ်ရှင်။
တကြံတွေမှာစဉ်စားမတင်မဲနဲ့တန်ကျက်ထိုးခဲ့တဲ့အတွက်အေးအေးယူခံရပြီးတော့အခုခါအင်းစိန်ထောင်မှာထိမ့်သိမ်းခံနေရတဲ့ဒေါင်းနုမျိုးဆက်တန်ကျက်အဖွဲ့ရုံးထုတ်ချိန်မှာလုံချုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တွေအပေါ်ဝတ္တရားနှောက်ယှက်မှုလက်ရောက်မှုအားပေးကူညီမှုတွေနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကမန္တီလာသိန်းအပါအဝင်မရှားရမုံကိုနန်းလင်းကိုနိုင်ကိုသူနဲ့ကိုမင်းဟန်ထက်တို့၅ဦးကိုဗိုလ်တထောင်မြို့နယ်တရားစခန်းကဒီကနေ့ဗိုလ်တထောင်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုခံရတဲ့တက်ကြွလှုပ်ရှားသူတွေဘက်ကတော့တန်ကျက်အဖွဲ့ဝင်လူငယ်တွေကိုအားပေးသူတွေနဲ့လုံခြုံရေးအဖွဲ့ဝင်တွေကြားရုံးရင်းစံခတ်ဖြစ်တဲ့အချိန်မှာဖြန့်ဖြေးပေးခဲ့တာသာဖြစ်ကြောင်းပြောဆိုထားပါတယ်။တရားစွဲခံရသူတို့အုပ်ဖြစ်တဲ့88မျိုးဆက်ကျောင်းသူမနီလာသိန်းကတော့တရားဥပဒေနဲ့အညီအမှုကိုရင်ဆိုင်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ
်။ဒီနေ့ကတော့ကျမတို့ကအမကံကိစ္စပဲပေါ့နော်။ရှင်းနေပါဝါတင်တယ်။အမကံပေးတယ်ပေါ့။အဓိကတော့သူတို့ဆွဲထားတဲ့ပုံမှန်တွေပေါ့နော်။သူတို့တက်ထားတဲ့ပုံမှန်တွေက3333ဆိုတဲ့ပုံမှန်တွေကျမတို့ကိုတက်ထားတယ်။အဓိကကျမပြောချင်တာကတော့ကျမတို့ကိုဟိုပမှန်မကန်တစ်ဖက်သက်ဆွဲဆိုထားပေမဲ့ကျမအခုတရားဥပဒေကြောင့်ကျမရင်ဆိုင်နေရပေါ့နော်။ဒီဘုံဟောင်းတရားရုံးမှာကျောင်းသူတွေအချုပ်ခန်းပေါ်ဆင်းလာတဲ့အချိန်မှာပဲဘုံဟောင်းရဲစခန်းကရဲနေရနေပြီးတော့မန်းစုရတနာမြင့်နဲ့မက်ဒီဆိုင်ဆောင်ကိုတုံးလိုက်တဲ့အချိန်မှာအဲစဖြစ်သွားတဲ့ဖြစ်စဉ်ပေါ့အဲ့ဖြစ်စဉ်မှာကျမတို့ကနေပြီးတော့ဈားရဲကနေဝင်ရောက်ဖြတ်ပြီးခဲ့တယ်ဒါပေမဲ့ဒီကနေ့ကိုထီးလဲရောက်ကျူးလွန်တဲ့လူတွေကိုကြတစုံတရာရေးယူခဲ့ခြင်းမရှိဘဲနဲ့ကျမတို့ဈားဝင်ဖြတ်ပြေးတဲ့လူတွေကိုဟိုပုံမှန်မျိုးစုံတက်ပြီးတော့ပေါ့နော်အခုကျမတို့ကိုတရားဆက်ဆိုထားခဲ့ရပေါ့
အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားသူတိုင်းရင်းသားလူငယ်တွေတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေတပ်မကကျောင်းသားတွေအပေါ်မှာပြည်ထောင်စုနဲ့ကာကွယ်ရေးဘက်ကတရားစွဲဆိုနေတာဟာဒီမိုကရေစီစံနှုန်းတွေကိုရည်ရွယ်ချက်ရှိရှိချိုးဖောက်မှုအဖြစ်လွတ်လပ်စွာလှုပ်ရှားမှုအတန်ကရှုမြင်ပါတယ်။ဗိုလ်တထောင်တရားရုံးအထိအမှုစွဲတင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးလဲအမှုမှာတောက်လျှောက်လိုက်ပါဆောင်ရွက်ပေးနေတဲ့လွတ်လပ်စွာလှုပ်ရှားမှုအတန်ကမောင်ဆောင်ခါကအခုလိုသုံးသပ်ပါတယ်။
ဒါဒီကိစ္စကြီးဆက်ဖြစ်တာကဒီမေလ20ရက်နေ့ဒုထောင်မြို့နယ်တရားရုံးမှာတောင်းလို့မျိုးဆက်ရုံးတုံးမှာဖြစ်ခဲ့တယ်ဆိုတော့ဘယ်လိုအဲမေလ20ရက်နေ့မှာဖြစ်ပြီးတရက်နှစ်အတွင်းမှာပဲဒုထောင်ရဲစခန်းနေပြီးတော့သူတို့လိုက်ရန်ဆန်းစီပြီးတော့ဒီအမှုဖွင့်အရေးယူခဲ့တယ်ပြီးတော့အမခံပေးခဲ့တယ်ပေါ့ဆိုတော့အဲ့ဒါဖြစ်ပြီးတော့နှစ်လကျော်ကြာတဲ့အချိန်တန်းမှာဒီအမှုကိုဒီတရားရုံးမှာပြန်နိုင်ခဲ့တာတွေ့ရတယ်သူစဆွဲတော့ဆိုရင်ပုံမှန်၄ခုနဲ့ကိုဆွဲခဲ့တာဒါကျွန်တော်တို့တွေ့ရတယ်ဆုံးမ353ရေ114ရေ116ရေ336ရေဆိုပြီးတော့ဆွဲဆိုခဲ့ရပါအဲလိုဆွဲဆိုခဲ့တာကိုကြည်ကျင်အားဖြင့်သူတို့ဟာဒီပုံမှန်၄ခုဒီလူကိစ္စလေးတစ်ခုပေါ်မှာပုံမှန်၄ခုတက်ပြီးဆွဲတာကိုကြည်ကျင်အားဖြင့်ဒီနောက်လို့မျိုးရအပါဝင်ဒီသူတို့ကဝင်းရံနေပြီးဒီနဲ့ပတ်သက်တဲ့သူတွေကဘယ်လောက်အထိဒီရေအနေနဲ့သူတို့ရေတက်ပြန်နေတယ်ဘယ်လောက်အထိအမျိုးတွေထားနေလဲဆိုတာကိုသိတာကြည်တယ်လို့ကျွန်တော်တော့မြင်နေတာ
ဘုဒ္ဓထောက်တရားရုပ်ဒီကနေ့ရုပ်ထုတ်စစ်ဆေးချိန်မှာတော့မတ်တီလာသိအပါဝေ9ဦးကိုတရားသူကြီးကအမခံပေးလိုက်ပြီးနောက်သတင်းပတ်အင်္ဂါနေ့မှာထပ်မံရုပ်ချိန်ပေးထားပါတယ်။တကြံတော့ကစင်စာမတင်မဲနဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတန်ကျပ်ဆက်ဆူခဲ့တဲ့ဒေါင်းတို့မျိုးဆက်တန်ကျပ်အဖွဲ့ဦးဆောင်သူကျောင်းသားတွေကိုတန်ကျပ်ထဲမှာတပ်မတော်ကိုထိခိုက်စေတဲ့အသုံးနှုန်းတွေပါဝင်ခဲ့လို့ဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးတန်းထွန်းမြင့်ကတရားလိုပြုတ်လုပြီးတော့ပုံမှန်905ကာကြီးအကြီးကျယ်ပြက်စီမှုနဲ့တရားစွဲဆိုပြီးတဲ့နောက်မှာတော့အေးစိန်ကြီးထောင်ထဲမှာဖမ်းဆီးချုပ်နှောင်ထားတာဖြစ်ပါတယ်ရှင်။